ဆော်ရီအာရေဗျာနိုင်ငံဟာအမေဇုန်ကုမ္ပဏီနဲ့ဝါရှင်တန်ပို့စ်သတင်းစာတိုက်ပိုင်ရှင် Jeff Bezos ရဲ့လက်ကင်ဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့ပွဲရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်ဆိုဒီအရေဗျာနဲ့ပတ်သက်ပြီးဝါရှင်တန်ပို့စ်သတင်းစာကဝေဖန်ရေးသားနေတာတွေအပေါ်တစုံတရာအကျိုးသက်ရောက်မှုရှိအောင်ကြိုးပမ်းခဲ့ပွဲရှိတယ်လို့လည်းဆိုပါတယ် Sorry အရှင်မင်းသားမိုဟာမက်ဘင်ဆာမန်ရဲ့ WhatsApp အကောင့်ကနေကွန်ပျူတာဗိုင်းရပ်စ်ရှိတဲ့ဗီဒီယိုဖိုင်ကို Jeff Bezos ချန်ကိုပြပို့ခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဘီဇိုရဲ့လက်ကင်ဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့အချက်က American ပြည်ထောင်စုမှာရှိတဲ့သက်ဆိုင်ရာဖွဲ့စည်းတွေအနေနဲ့ဒီကိစ္စကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့လိုအပ်လာခဲ့ပါပြီလို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေဖြစ်တဲ့ Agnes Kalaman နဲ့ David Key တို့ကပြောပါတယ်2019ခုနှစ်မှာဘီဇိုရဲ့လက်ကင်ဖုန်းကိုစစ်ဆေးခဲ့တဲ့ Digital ပြည်မှုဆိုင်ရာကြွမ်းကျင်သူတွေကတော့ Sorry Minda အကောင့်ကနေပြပို့တဲ့ Video ဖိုင်ကိုလက်ခံပြီးနိုင်ပိုင်းတွင်းမှာပဲဘီဇိုရဲ့ဖုန်းဟာပုံမှန်မဟုတ်တဲ့လက္ခဏာတွေကိုပြသခဲ့တယ်လို့ဆိုပါရယ်ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေရဲ့အခုအစီရင်ခံစာဟာ Saudi Arabia နိုင်ငံတဲ့ Jeff Bezos တို့အကြားတင်မာနေတဲ့ဆက်ဆံရေးကိုပို့ပြီးဆိုးရွားလာစေမှာဖြစ်ပါတယ် Washington Post သတင်းထောက်လည်းဖြစ် Saudi Arabia မင်းသားကိုအစင်းဝေဖန်နေသူလည်းဖြစ်သူသတင်းထောက် Jamal Khashoggi 2018ခုနှစ်အောက်တိုဘာလအတွင်းတူရကီနိုင်ငံမှာ Saudi Arabia ရဲ့လှုပ်ရှားမှုကိုခံခဲ့ရပြီး Saudi Arabia နိုင်ငံတဲ့ Jeff Bezos တို့အကြားဆက်ဆံရေးစတင်တင်မာလာခဲ့တာဖြစ်ပါတယ်ခင်ဗျာ